တမိုင်းဝင်ပင်လုံညီလာခံကိုတက်ရောက်တင်ယူခဲ့သူပင်လုံစာချုပ်ထုတ်ဆိုတာကိုမျက်မြင်တွေ့ခဲ့သူဖြစ်တာကြောင့်လေးစားသူတွေကတက်ရှိပင်လုံလို့တင်စားခေါ်ဝေါ်ခံရသူမြမလင်းတည်င်းစာရဲ့တည်င်းတော့စာရေးဆရာပါလီမန်ဒီမိုကရေစီခစ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့ဦးဆန်အောင်ဟာအင်္ဂါနေ့ညပိုင်းကတောင်ကြီးမြို့မှာကွယ်လွန်သွားခဲ့ပါတယ်ဥဆောင်ဟာပင်လုံစာချုပ်ပါသဘောတူညီချက်တွေအကောင့်တဲ့ဖော်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့တယ်လို့တောင်သူလယ်သမားအရေးကိုလည်းအလေးထားဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဥဆောင်ရဲ့နာရေးသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဥဆောင်ဟာအသက်93နှစ်အရွယ်မှာတောင်ကြီးမြို့ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဥဆောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတားဖြစ်သူဥကြော်ကျော်ဆန်ကအခုလိုပြောပါတယ်
။အော်မင်းညာက10:34မိနစ်ပေါ့။ตอนนั้นเราก็มาเรียนเกี่ยวกับอ่าอย่างนั้นเราจะเอาคอเวอร์เซลล์ที่ทุกเวอร์ให้เสียอันนี้เนี่ยเลยตัวเราจะวางอ่าแล้วที่ทุกเวอร์วิ่งก็ทำสายเข็มอันเดียวกันอันเดียวกับประมาณเท่ากันอันนี้ทุกอย่างประสบการณ์เยอะมากที่เราโม้อะไรมาที่เลือดตัวอะไรอันนี้มีอยู่ตัวสีอะไรนิ่งเนี่ยสีตามเหมือนกัน
ဥဆောင်ကို1924ခုနှစ်ကတောင်ကြီးမြို့မှာရဲဝင်တော်ဥမမောင်ကြီးနဲ့ဒေါ်ခင်ထွေးတို့ကမွေးဖွားခဲ့တာဖြစ်ပါတယ်။အသက်15နှစ်အရွယ်မှာတောင်ကြီးမြို့က ABM ကို American Exchange ခရိယံသာသနာပြုကျောင်းမှာပညာသင်ကြားခဲ့ပြီးအဲ့ဒီအချိန်မှာပဲမြမအလင်းသတင်းစာတိုက်ကိုသတင်းတွေရေးသားပေးပို့ရင်းအကျိုးတော်ဆောင်သတင်းတော်အဖြစ်ခန့်အပ်ခံခဲ့ရပါတယ်။သတင်းတောက်အဖြစ်နဲ့မဲတင်တောင်ဒေသကပိုးရွာတွေမှာအငတ်ဘေးကြောက်တဲ့သတင်းရေးသားခဲ့တာကြောင့်လည်းအင်္ဂလိပ်အစိုးရကဖန်ဝရံထုတ်ခံခဲ့ရတယ်လို့နောက်ပိုင်းမှာသတင်းဖြစ်ရမှန်ကန်တာကြောင့်အေးအယူမခံခဲ့ရပါဘူးမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ဦးဆန်အောင်ဟာ1952ခုနှစ်ကနေ56ခုနှစ်အထိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့ဦးဆန်အောင်ဟာပေလုံညီလာခံကိုတက်ရောက်သတင်းယူခွင့်ရခဲ့တဲ့သတင်းတောက်ဖြစ်ပြီး1980မှာထုတ်ဝေခဲ့တဲ့ညီညွတ်ရေးအရေးတော်ပုံကပေလုံအတွင်းရေးစာအုပ်ဟာလည်းထင်ရှားတဲ့စာအုပ်တစ်အုပ်ဖြစ်ပါတယ်။ဦးဆန်အောင်ဟာပေလုံစာချုပ်အရဖက်ဒရယ်ပြည်တော်စုပေါ်ပေါ်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့ကြောင်းသူနဲ့ရင်းနှီးတဲ့ရှစ်လေးလုံးရှမ်းပြည်နိုင်ငံရေးအင်အားစုအဖွဲ့ကဦးတင်မောင်တူကပြောပါတယ်
ဒီကဒီပြည်လုံးစာချုပ်နဲ့ပတ်သက်ပြီးတော့လည်းဒီကတော်တော်လေးဆန်းစားပြတ်ပြင်းတယ်လေ။နောက်ဒီကဒီစာချုပ်တွေကအချက်တွေအကောင့်တွေမပေါ်လာတဲ့အတွက်လည်းဒီကခုစိတ်စောင့်နေပြီးတော့လည်းဒါမျိုးလင်းနေတော့ပဲ။ဒီ27ရာစုပြည်လုံးရွေးတော်မျိုးလင်းနေတယ်ပဲဒီကအခုကွယ်တော်သွားတာပါ။ပြောတော့ဆယ်ရပြောင်စုပဲပေါ့ဒီမျိုးလင်းလာတာ
။ဦးဆောင်အောင်ဟာတောင်သူလင်သမားအရေးကိုလည်းမကွယ်လွန်မီအထိဆောင်ရွက်ခဲ့တယ်လို့လည်းစစ်ပြောပါတဲ
့။ဒီနေ့တုံးနေတော့မှလည်းဒီကဒီစပန်ကားလေ CPA NGO ဖွဲ့လေဒါအရမ်းနေပြီလားချိန်ဆက်ပြီးတော့မှကျွန်တော်တောင်းပြီးလေဒီမှာလေးဒါဒီမှာဟိုစင်တန်နေပြီပဲနောက်ဒီ CPA ရလဲတောင်းကြရမှာဆက်ကြည့်တောင်းကြည့်ရလေတောင်းပြီးလေဒီမှာလေးဟိုပေါ့ချိန်ဆက်ပြီးတော့မှပေါ့နော်ဒီမှာစင်တန်နေပြီပဲနောက်ဒီကားကအင်္ဂလိပ်အင်္ဂလိပ်စင်ရစုပြည်တွေ့တဲ့ဒီအင်္ဂလိပ်ကတောင်းပြီးလေဒီမှာလေးတွေ့ရတယ်ဒီအင်္ဂလိပ်မှာဟိုဒီအများကြီးအဖွဲ့ကြီးတွေ့ပြီးတာပဲလေနောက် NGO တွေနဲ့ချိန်ဆက်ပြီးတော့ပါ
အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးဆောင်အောင်ရဲ့ဇာပနာကိုတော့ဗုဒ္ဓဦးနေ့နေ့လယ်2နာရီမှာတောင်ကြီးမြို့ကမွတ်စလင်တုတ်တံမှာကျင်းပခဲ့ပါတယ်။ဦးဆောင်အောင်ကွယ်လွန်ချိန်မှာဇနီးဖြစ်သူဒေါ်အေးမြ၊တာဦးညင်ညီဆန်၊ဦးကျော်ကျော်ဆန်၊သမီးဒေါ်မိုးမိုးဆန်နဲ့မြင်းနှစ်ယောက်ကြံရစ်ခဲ့ပါတယ်။